အင်တာနက်နဲ့မိုဘိုင်းဆက်သွယ်ရေးဖြတ်တောက်မှုတွေကိုအစိုးရတပ်တွေနဲ့အီရုရဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်ကိုမြို့နယ်မှာ2019ခုနှစ်ဇွန်လ1ရက်နေ့ကစပြီးဖြတ်တောက်လိုက်တာပါနောက်ပိုင်းမှာတော့မြို့နယ်တချို့မှာလိုင်းတွေပြန်ရပေမဲ့မြောက်ဦးကြောက်တော်မင်းများနဲ့ပုံနှကျွန်းမြို့နယ်တွေမှာတော့ပိတ်ပင်ထားဆဲဖြစ်ပါတယ်ဒီပိတ်ပင်မှုတွေကြောင့်ဒေသတွင်းစီးပွားရေးလူမှုရေးတွေထိခိုက်လျက်ရှိပါတယ်ပြီးခဲ့တဲ့အပတ်ဒီဇင်ဘာလ24ရက်နေ့ကရန်ကုန်မှာဆန္ဒပြခဲ့တဲ့အတန်အဖွဲ့ကမောင်ဆောင်ခပြောပြတာက
ဒီရခိုင်ပြည်နယ်ရဲ့မြို့နယ်လေးမြို့နယ်မှာအင်တာနက်ဖြတ်ထားရင်းနှီးသူ6လကျော်ပြီအဲ့တော့အဲ့အင်တာနက်ကိုအမြန်ဆုံးပြန်ဖွင့်ပေးဖို့လှုပ်ရှားမှုအနေနဲ့ဒီဆန္ဒပြဖို့လုပ်တာဖြစ်ပါတယ်အဓိကကတော့လက်ရှိအင်တာနက်ဖြတ်ထားတာကိုအမြန်ဆုံးရပ်တန့်ပြီးအင်တာနက်ပြန်ဖွင့်ပေးဖို့ရယ်နောက်တစ်ခုကကြတော့အင်တာနက်ဖြတ်ထားရင်မဟုတ်အခြားရခိုင်ပြည်နယ်ရဲ့အခြားမြို့နယ်တွေမှာလည်းအင်တာနက်မြန်နှုန်းရှော့ချထားတာရှိတယ်အဲ့ကကြတော့အဲ့အင်တာနက်မြန်လုံးရှော့ထားတာတွေလေကျွန်တော်ကပြန်ပြီးတော့အင်တာနက်ကိုငိုမူလစပီဒ်တိုင်းပြန်ထားပေးဖို့ရယ်နောက်တစ်ခုကကြအဲ့လိုမျိုးအင်တာနက်ဖြတ်တောက်မှုတွေထက်မလုပ်အောင်ထက်မဖြစ်အောင်ဒီဆက်တွေဥပမာပါတယ်ပုံမှန်89နဲ့ပုံမှန်88ကိုပယ်ဖြတ်ပေးဖို့လွှတ်တော်တောင်းဆိုတာဖြစ်ပါတယ်ဗ
ျအင်တာနက်တွေပိတ်ပင်လိုက်ချိန်မှာလူအခွင့်အရေးအဖွဲ့တွေကပထမဆုံးကန့်ကွက်ခဲ့တယ်လို့ပဲမြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်ကလည်းကန့်ကွက်ပါတယ်အဓိကကလူအခွင့်အရေးချိုးဖောက်မှုတွေဖြစ်လာနိုင်တယ်လို့ဆိုပါတယ်တကယ်တမ်းကတိုက်ပွဲတွေကြောင့်အိုးအိမ်ပစ်ခွာထွက်ပြေးနေသူတွေထိခိုက်နေတာလို့အကူအညီပေးဆောင်ရွက်နေသူတွေကပြောပါတယ်။မြောက်ဦးမြို့နယ်တိန်ညိုဒုက္ခသည်စခန်းကတာဝန်ခံတဦးဖြစ်တဲ့ဦးစိုးနိုင်ပြောတာက
အင်တာနက်ဖြတ်တဲ့အတွက်တော့အခက်အခဲကတော့ပုထုကြကြကိုထိခိုက်ပါတယ်။ဘာလို့ဆိုတော့ကျွန်တော်တို့အဲ့ဒီ Facebook ကိုအသုံးပြုရင်သူကကြောင်ကြားတာတို့သတင်းဖျက်ဝင်ရတာတို့ရှိတယ်။ဒါတွေကလုံးလုံးကိုလုံးလို့မရတော့ဘူး။အဲအကြောင်းလူရှင်တွေနဲ့ direct ဆက်သွယ်ရကြရင်ကျွန်တော်တို့ဘလို့မှအဆင်ပြေတော့ဘူး။
ဦးစိုးနိုင်ပြောပြသွားတာပါအလားတူပဲစစ်ဘေးကြုံရသူတွေဒုက္ခရောက်ရသလိုတဘာဝဘေးဒဏ်ခံရသူတွေလည်းအကူအညီတောင်းလို့မရဖြစ်ရတယ်လို့ပြောပါတယ်မြောက်ဦးကြောက်တော်မင်းများမြို့နယ်တွေမှာရေဘေးကြုံခဲ့ခြင်းကရေဘေးဒုက္ခတွေ900ကျော်ရှိခဲ့ပြီးအကူအညီတောင်းဖို့တော့အခက်အခဲဖြစ်ရတယ်လို့မြောက်ဦးမြို့နယ်ပြည်ပရင်းရွာကျောင်းတိုင်ဆရာတော်အရှင်အက်ကဝန်သားကမိန့်မှုပါတယ်အင်တာနက်မရှိလို့အရက်ပဲအဖွဲတွေအခက်ကြုံနေရတယ်လို့ပဲအစိုးရဘက်ပိုင်းမှာပါအကက်ကြုံနေရတာတွေရှိပါတယ်။ရခိုင်ပြည်နယ်တဘာဝဘေးစီမံခန့်ခွဲရေးဦးစီးဌာနကဦးစီးရာရှိဦးရမင်းဦးပြောပြတာက
စာပို့စာယူကဏ္ဍတွေမှာတော့ရခိုင်အစို Viber တွေသုံးလို့ရတယ်။ Messenger တွေသုံးလို့ရတယ်။ဤပညာနဲ့အမိဤပညာနဲ့အညီကျွန်တော်တို့ကသုံးခဲ့တယ်ဆိုတဲ့ခါကျတော့အဲအဲ့ဒါတွေမရှိတော့ဘူးဆိုတော့အမြန်ချောတို့ကျွန်တော်တို့ကားနဲ့ပို့ရတာတို့စက်သားပို့ရတာတို့စတဲ့စီစဉ်ရတာခက်ခဲတာတွေတော့ရှိတာပေါ့ဒါကွာဟာချက်ပေါ့နိပညာသုံးလို့ရတာနဲ့သုံးလို့မရတယ်ဆိုတာကွာဟာချက်ကတော့ဒါလက်ပြင်းမှာဆင်သွားသလိုပဲခင်းနေချာချာပဲ
အခုလိုအင်တာနက်တွေပိတ်တာဟာလုံခြုံရေးကြောင့်ဖြစ်တယ်လို့အကြောင်းပြထားပေမဲ့လက်တွေ့အခြေအနေအရကတော့အင်တာနက်တွေပိတ်ထားတာ6လကျော်ပြီဖြစ်ပေမဲ့ပြည်နယ်တွင်တိုက်ခိုက်နေတာတွေရော့ကျသွားခြင်းမရှိတာအထင်ရှားတွေ့မြင်ရပါတယ်တိုက်ပွဲတွေပိုဖြစ်လာတာရဲ့အကျိုးဆက်ကတော့ဒုက္ခတွေတွေပိုးပြီးများလာတာပါရခိုင်တိုင်းသားမျိုးနွယ်စုအစည်းအရုံး REC ရဲ့ဒီဇင်ဘာလ19ရက်နေ့ထုတ်ပြန်ချက်အရထွက်ပြေးသူ3000ကျော်သွားပါပြီပြောနိုင်တာကတော့အင်တာနက်ပိတ်ပင်တာကြောင့်အထူးကဲ့နှစ်နာဆုံးကဒီဒုက္ခတွေ3000ဖြစ်နေတာသိစေကြပါအင်တာနက်ပိတ်ထားတာကြောင့်ဒေသတွင်းအသေးစားစီးပွားရေးလုပ်ငန်းများနဲ့ငွေလွှဲငွေယူလုပ်ငန်းတွေတာမန်ပြည်သူတွေပါထိခိုက်နေပါတယ်ဒါကြောင့်ရခိုင်ပြည်နယ်လွှတ်တော်ကလည်းပြည်ခဲ့တဲ့ဇွန်လ26ရက်နေ့ကအင်တာနက်လိုင်းတွေပြန်ဖွင့်ပေးဖို့ပြည်တော်စုအစိုးရကိုအဆိုပြုထားပေမဲ့ဘာမှထူးခြားမှုမရှိသေးပါဘူးဒီကိစ္စနဲ့ပတ်သက်ပြီးပြည်ခဲ့တဲ့ဇွန်လ5ရက်နေ့သမရယုံသတင်းစာရှင်းလင်းပွဲမှာ RFA သတင်းတောက်ကမေးမြန်းခဲ့တာကိုသမရယုံဦးဆောင်ညွှန်ကြားမှုဦးစောထေဖြေကြားတာကတော့
အဲ့ပုံမှာတော့ဒီအခြေအနေတွေပေါ်ကျွန်တော်တို့ပြန်ပြီးတော့သုံးသပ်နေပါတယ်အဲ့တော့လောလောဆယ်ဘယ်ချိန်ထိလဲဆိုတော့လောလောဆယ်တော့ကျွန်တော်တို့တိကျပြောလို့မရသေးဘူးရဲအကန့်အသတ်လည်းပေးထားတာမရှိဘူးဒါမှမဟုတ်ကျွန်တော်ယာယီသိမ့်ခိုင်းတာဖြစ်တယ
်ဥစောထေပြောသွားတာပါမြန်မာနိုင်ငံမှာအင်တာနက်ဖြတ်တောက်မှုဟာ2008ရွှေဝါရောင်ဒေါ်လာရဲ့အချိန်ကလည်းဖြစ်ခဲ့မှုပါတယ်အခုလိုအများပြည်သူအသုံးပြုတဲ့အင်တာနက်ကိုဖြတ်တောက်တာဟာလူအခွင့်အရေးချိုးဖောက်မှုဖြစ်တယ်လို့ဝေဖန်နေကြပေမဲ့တချို့ကတော့ဒီပိတ်ပင်မှုဟာရာဇဝတ်မှုကျူးလွန်နေတာလို့ပြောဆိုသူတွေရှိပါတယ
်ဒီဖြစ်ကြီးမှာကအင်တာနက်ဆိုတာ essential ပဲမချိမဖြစ်ဟာပဲเนาะမချိမဖြစ်တဲ့ဟာတစ်ခုဟာမရတဲ့အတွက်ကြောင့်ကျွန်တော်ကျမ်းမာရေးပညာရေးစီးပွားရေးလူမှုရေးအဖက်ဖက်မှာအ ਨੇ နဲ့အများတော့ထိခိုက်နေတာပဲဒါကျွန်တော်အဲ့ဒါကြောင့်ပြောရသိရထိုက်တာကိုမရအောင်လုပ်တာဟာပိတ်ပင်တာဟာ crime ပဲပြစ်မှုပဲ violation ပဲ
ဒါကတော့ဒီဇင်ဘာလ24ရက်နေ့ကရန်ကုန်မှာအတန်းအဖွဲ့ဦးစီးပြုလုပ်တဲ့ အင်တာနက်ပြန်ဖွင့်ရေးဆန္ဒပြပွဲမှာမြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောပြောသွားတာပါခင်ဗျာ။